အမေရိကန်ကိုကြော်တက်ပြီးကမ္ဘာဆင်ရအကြီးဆုံးနိုင်ငံဖြစ်လာရေးတရုတ်နိုင်ငံရဲ့အစည်းအဝေးဟာအမှန်တကယ်ဖြစ်လာလိမ့်မယ်လို့အမေရိကန်ထိပ်တန်းစစ်ဗိုလ်ချုပ်ဒူးကသတိပေးလိုက်ပါတယ်။ဒါကြောင့်တရုတ်ရဲ့လွှမ်းမိုးမှုကိုတံပြန်ရေးအချိန်မြင့်လှုပ်ဆောင်ဖို့အမေရိကန်အပါအဝင်မဟာမိတ်နိုင်ငံတွေကိုနှိုးဆော်ထားပါတယ်။တရုတ်စစ်ဖက်အလင်းမြန်တိုးတက်လာမှုဟာအမှန်ကန်ပဲလို့အမေရိကန်မှာဒုတိယအဆင့်အမြင့်ဆုံးစစ်ဖက်ရာရှိဖြစ်တဲ့ပူးတွဲစီးဥစည်းချုပ်များအဖွဲ့ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျွန်ဟိုက်တန်ကပြောပါတယ်။သူတို့သွားနေတဲ့နှုံးနဲ့လမ်းကြောင်းကိုပြောင်းလဲဖို့ကျွန်တော်တို့တခုခုမလုပ်ဘူးဆိုရင်တော့ရုရှားနဲ့အမေရိကန်ကိုတရုတ်ကကြော်သွားပါလိမ့်မယ်လို့ကာကွယ်ရေးဆိုင်ရာတရုတ်များအဖွဲ့မှ VOA ကမိတာကိုဗိုလ်ချုပ်ကြီးဟိုက်တန်ကမနေ့ကပြောဆိုခဲ့ပါတယ်။ကျွန်တော်တို့တခုခုလုပ်ရမယ်လို့လည်းသူကဆိုပါတယ်။တရုတ်နိုင်ငံဟာအတန်းနဲ့၅ဆမြန်နဲ့လက်နက်တခုကိုဇူလန်လကဆန်းသတ်ခဲ့တယ်လို့ပူးတွဲစုစည်းချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမာ့ခ်မီလီကပြောခဲ့ပြီးတရုတ်ကမှဗိုလ်ချုပ်ကြီးဟိုက်တန်ရဲ့သတိပေးချက်ထွက်လာတာပါ။သူဟာနောက်လာမှအငင်းစားယူတော့မှဖြစ်ပါတယ်။ရုပ်ရည်အရည်လည်းနဲ့စံတမ်းမှုကတိတ်ကိုစိတ်ပူစရာပဲလို့ဗိုလ်ချုပ်ကြီးမာ့ခ်မီလီက Bloomberg ရုပ်သံသတင်းဌာနကိုဗိုလ်ဒူးနေကပြောခဲ့ပါဗျ